တော်တာရှင်ခင်ဗျာလွန်ခဲ့တဲ့အနှစ်40လောက်တုန်းကဖွံ့ဖြိုးရေးလို့ပြောရင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြောတာလို့ပဲမြင်ရပါတယ်ဒါပေမဲ့ GDP တက်လာတိုင်းလူ့ဘဝအရေးသွေးဟာပိုကောင်းခြင်းမှကောင်းလာတဲ့အတွက်ကြောင့်ကျန်းမာရေးပညာရေးတို့ပါတိုးတက်မှဖွံ့ဖြိုးရေးဟာပိုပြီးပြည့်စုံမယ်ဆိုတဲ့အယူအဆထွန်းကားလာပါတယ်ဒီအတွေ့အခေါ်ကိုကျန်းမာရေးနဲ့ပညာရေးကဏ္ဍအကြောင်းဆွေးနွေးတဲ့အခါမှာအကျယ်တဝင့်ထပ်ပြီးတော့ဆွေးနွေးပါမယ်။နောက်တစ်ချက်က GDP တက်ပေမဲ့လူတိုင်းအကျိုးခံစား권မရကြဘူးဆိုတာလည်းပဲတွေ့လာရပါတယ်။1948ခုနှစ်တုန်းကဗိုလ်ချုပ်အောင်ဆန်းပြောခဲ့ဘူးတာရှိပါတယ်။ဗိုလ်ချုပ်ကတိုင်းပြည်ချမ်းသာပေမဲ့လူမျိုးဆင်းရဲနိုင်တယ်ဆိုတာကိုပြောခဲ့ပါတယ်။အင်္ဂလိပ်ကုန်သည်ကြီးတွေအသင်းအစည်းအဝေးမှာဗိုလ်ချုပ်ကလွတ်လပ်ရေးရပြီးတဲ့အခါမှာဝတ်စုံဝတ်တဲ့လူတွေကိုခေါင်းပေါင်းပေါင်းတဲ့လူတွေနဲ့လဲတဲ့ကိစ္စဟာအဓိကရည်ရွယ်ချက်မဟုတ်ဘူး။တိုင်းပြည်ရဲ့အကျိုးစီးပွားကိုတပြည်လုံးမှာရှိတဲ့ပြည်သူပြည်သားတွေခံစားနိုင်ရေးကသာအဓိကရည်ရွယ်ချက်ဆိုပြီးတော့ပြောခဲ့ပါတယ်။ဒါကြောင့်လည်းပဲလူတိုင်းအလုပ်အကိုင်ရရှိရေးကိုဖွံ့ဖြိုးရေးရဲ့ပထမဦးတည်ချက်အဖြစ်သတ်မှတ်ဖို့လိုပါတယ်။ဖွံ့ဖြိုးရေးဟာလူအများကိုအလုပ်ပေးနိုင်လေဝင်ငွေရှိတဲ့လုပ်ငန်းတွေဖန်တီးပေးနိုင်လေပိုးပို့ပြီးတော့ထိရောက်လေဖြစ်ပါတယ်။အခုဗမာပြည်မှာနှစ်စဉ်ဒေါ်လာဖန်ထောင်နဲ့ချီပြီးဝင်ငွေဖန်တီးပေးနေတဲ့သဘာဝဓာတ်ငွေလုပ်ငန်းရှိပါတယ်။ဒီလုပ်ငန်းဟာဝင်ငွေဒေါ်လာဘီလီယံနဲ့ချီပြီးတော့ရနေပေမဲ့လူ400 500လောက်ကိုပဲအလုပ်ပေးနိုင်ပါတယ်။ဒါကြောင့်မို့လူအများကိုအလုပ်ပေးနိုင်မဲ့လုပ်ငန်းတွေကိုလည်းပဲဦးစားပေးပြီးတော့စဉ်းစားဖို့လိုပါတယ်။အဲ့ဒါလိုစဉ်းစားတဲ့အခါမှာဗမာပြည်ရဲ့လူဦးရေ80ရာခိုင်နှုန်းမိခိုးနေရတဲ့လေယာကန္တနဲ့တောနေလူစုတိုးတက်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုလေ့လျူရှုထားလို့မရပါဘူးလူအများဝင်ငွေရှိနိုင်တဲ့လုပ်ငန်းအနေနဲ့ကဘာလှည့်ခရီးသည်လုပ်ငန်းဟာအလားအလာအရှိဆုံးလုပ်ငန်းတစ်ခုဖြစ်ပါတယ်မြန်မာပြည်ကိုအခုလာတဲ့ကဘာလှည့်ခရီးသည်တွေဟာ၄သန်းရှိတယ်လို့သိရပါတယ်တာချီလိမ့်မှာနေချင်းပြန်ဈေးလာဝယ်တဲ့လူ၂သန်းကိုနှုတ်လိုက်ရင်မြန်မာတနိုင်ငံလုံးကိုလာတာခရီးသည်၂သန်းရှိပါတယ်ထိုင်းနိုင်ငံဟာဗမာနဲ့ကြည့်စရာပိုးပြီးတော့မပေါများပါပဲသူနိုင်ငံကိုလာတဲ့ခရီးသည်ဟာတစ်နှစ်ကို25သန်းရှိပါတယ်။ဒါကြောင့်မို့လို့လုတ်တက်မယ်ဆိုရင်မြန်မာနိုင်ငံကိုလာလဲတဲ့ခရီးသည်နှစ်ဆတိုးအောင်ငါးဆတိုးအောင်စသဖြင့်လုတ်ဖို့မခက်ဘူးလို့လည်းထင်ပါတယ်။တယောက်ကိုပြားမြဒေါ်လာ400သုံးမယ်ဆိုရင်လူ5သန်းဆိုရင်ဝင်ငွေဟာဒေါ်လာသန်း2000တနည်းအားဖြင့်1ဘီလီယံရှိမှာဖြစ်ပါတယ်။ကျွန်တော်အမြင်ကတော့လုတ်တက်ကင်တတ်မယ်ဆိုရင်နှစ်နှစ်သုံးနှစ်အတွင်းခရီးသည်10သန်းအထိတောင်မှတက်သွားနိုင်တယ်လို့ထင်ပါတယ်။ကဘာလက်ခီးတဲ့တွေကိုကြိုဖို့ပို့ဖို့ကြွေးဖို့မွေးဖို့အကျိုးအကြောင်းရှင်းပြဖို့စကားပြန်လှုပ်ဖို့စတဲ့ကိစ္စတွေမှာလူအများအများလို့တော့လူတွေတောင်းတဲ့အသိနဲ့ချီးပြီးတော့အလုပ်ရကြမှာဖြစ်ပါတယ်။အဲ့ဒါလို့တစ်ဖက်ကလူအများကိုအလုပ်ပေးနိုင်ဖို့ဆောင်ရွက်နေတဲ့အချိန်မှာစန့်ကျင်ဘက်အလုပ်တွေမလုပ်မိဖို့ကိုလည်းပဲအရေးကြီးပါတယ်။လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကနေပြည်တော်မှာထွန်ဆက်တွေရှောက်ကြည့်ရင်းနဲ့လူကြီးတယောက်ကမကြခင်တပြေလုံးဆက်မှုလေရလုံမယ်လို့ပြောလိုက်တာကိုကြားခဲ့ရပါတယ်။ပြဿနာကအခုဆက်မှုလေရလုံလိုက်ရင်လေရလုပ်ငန်းမှာမလိုတော့တဲ့တောင်သူလေသမားတွေလေရလုပ်သားတွေဘာလုပ်စားကြမလဲဆိုတဲ့ပြဿနာဖြစ်ပါတယ်။ကျွန်တော်ကတော့ဆိုဗီယက်ပုံစံတရုတ်ပုံစံတဲ့ထိုင်းဝမ်နိုင်ငံပုံစံတောင်ကိုရီးယားပုံစံတို့ကိုပိုးပြီးတော့ကြိုက်ပါတယ်။ဒုတိယဥတီချက်အနေနဲ့သွင်းကုန်အစားထိုးရေးမူဝါဒကိုတရေသေးမကျင့်သုံးပဲပို့ကုန်ကိုအခြေခံတဲ့ဖွံ့ဖြိုးမှုပုံစံကိုကျင့်သုံးဖို့လိုပါတယ်။သွင်းကုန်အစားထိုးရေးမူဝါဒကိုလွတ်လပ်ရေးရပြီးစကတည်းကစတင်ကျင့်သုံးခဲ့ပြီးဥနေဝင်းခင်မှာအထုတ်အထိပ်ကိုရောက်ခဲ့ပါတယ်။ဒီအယူအဆကအစစအရာရာကိုအားကိုကိုမဲဆိုတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့လည်းဒီစနစ်ဟာလိုရာအကုန်မထုတ်လုပ်နိုင်တဲ့အပြင်ပစ္စည်းကတခါတလေအဆင့်အတန်းနှိမ့်ပြီးဈေးကကြီးတာတွေတွက်ချေမကိုက်တာတွေကိုတွေ့လာရပါတယ်။efficient မဖြစ်တာတွေ့တာနဲ့အမျှဒီအယူဆကိုစွန့်ပြီးတော့ကိုတိုင်းပြည်ရဲ့အားသာချက် comparative advantage ကိုအခြေခံတဲ့လုပ်ငန်းမျိုးထောင်းပြီးတော့ကိုမထုတ်နိုင်တာကိုနိုင်ငံသားကနေဝယ်သုံးတဲ့မူဝါဒပြောင်းသွားတာကိုတွေ့ရပါတယ်။ရှေးအယူဆတစ်ခုကစက်မှုနိုင်ငံထောင်းခြင်းနဲ့ဆိုရင်တန်နဲ့တန်မနိလုပ်ငန်းရှိရမယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့လည်းကိုဟာကိုထုတ်တော့အရေးသွေးကညံ့ဖျင်းပြီးဈေးကလည်းကြီးတော့ကိုဟာကိုမထုတ်တော့ပဲလိုရာကိုပဲဝယ်သုံးကြပါလေ။ကဘာသန်တဲ့သံမဏိလုပ်ငန်းကလည်းပဲနောက်ဆုံးပေါ်နီးပညာတွေသုံးကြတော့အရေးအသွေးတက်လာပြီးသူများနဲ့အပြိုင်ဈေးလဲပိုးပြီးတော့ပေါ်လာပါလေ။ဒီလိုအခြေအနေမျိုးမှာမြင့်ကြံဘက်မှာသန်တဲ့သံမဏိဆက်ယုံထောင်ဖို့ကြိုးစားနေတယ်လို့ကြားရတော့အဲ့ဒါမှားနေတယ်လို့ကျွန်တော်ထင်ပါတယ်။ရှမ်းပြည်ကထွက်တဲ့တန်ရိုက်ဟာအကောင်းဆုံးအမျိုးအစားမဟုတ်ပါဘူး။ကြောင်မီးသွေးကလည်း ကလေးဝကြောင်မီသွေးဆိုတော့ကန့်တတ်ပါတဲ့အညံစားလိတ်နိုက်အမျိုးအစားဖြစ်ပါတယ်။ဒါကြောင့်မို့အဲဒီကထွက်လာမဲ့သံနဲ့သံမဏိဟာဈေးကြီးပြီးတော့အရည်သွေးကလည်းပဲညံ့ပြင်းစရာအကြောင်းရှိပါတယ်။ကန့်ပါတဲ့အတွက်ကြောင့်တစ်တော်တွေပြုံးပြီးလေဒုညဉ့်ညမ်းတာသာအဖတ်တင်မယ်လို့ထင်ပါတယ်။အခြေအနေမပေးပဲသံနဲ့သံမဏိလုပ်ငန်းလုပ်မယ်ဆိုရင်ဘာဖြစ်တယ်ဆိုတာ1958-59 ခုနှစ်လောက်တုန်းကတရုတ်ပြည်မှာခုံပြန်ကျော်လွှား Great Leap Forward လှုပ်ရှားမှုလုပ်ကြတော့အိမ်တိုင်းမှာရှိတဲ့သံအိုးသံကွက်တွေအိမ်နောက်ဘေးမှာမိဖို့လှုပ်ပြီးကြိုတဲ့အခါတုံးမရတဲ့အညံစားသံနဲ့သံမဏိသာထွက်လာတယ်ဆိုတာမှတ်မိကြမယ်ထင်ပါတယ်အရေးကြီးတာကတော့တရေသေးအစွဲအလံမထားပဲအခြေအနေကိုစီစစ်ပြီးမိမိအားသာတဲ့လုပ်ငန်းကိုပိုးပြီးတော့တန်ဖိုးရှိအောင်စောင့်ချလုပ်တာကအကောင်းဆုံးဖြစ်ဖို့ရှိပါတယ်တတိယဥတီချက်ကိုတော့ရှေ့တစ်ပတ်မှပဲတင်ပြပါတော့မယ်တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမှချမ်းသာကြပါစေ။